ဟုတ်ကဲ့ NLD နဲ့ SNLD ပါတီတွေကိုအရေးယူနိုင်ပုံကိုဦးခမောင်းက
NLD ပါတီနဲ့ SNLD ပါတီဒီပါတီတွေကိုစစ်ဆေးဖို့အတွက်ဒီ14ရက်2လ2022မှာစစ်ဆေးခံဖို့ပေါ့7ရက်2လမှာအကြောင်းကြားခဲ့ပါတယ်အကြောင်းကြားပေမဲ့လာရောက်မှုမရှိဘူးပြက်ခွက်ခဲ့ပါတယ်ဒါကြောင့်ဒီပါတီနှစ်ပါတီကိုကျွန်တော်တို့ဆက်ခွက်နေရနေမှာနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေပုံမှန်24ကကြီးအရာ9ရက်3လ2022ဒီမတိုင်ဒီလာရောက်စစ်ဆေးခံဖို့ထပ်မံအကြောင်းကြားခဲ့ပါတယ်ဒါပေမဲ့လာရောက်စစ်ဆေးခံခြင်းမရှိပဲဒါပြက်ခွက်ခဲ့တာတွေ့ရတယ်တို့ရဲ့ကျွန်တော်စာမှာလည်းအကြောင်းကြားစဉ်တုန်းကပါပါတယ်ဒီကလေး24ကကြီးရတတ်မှတ်ရက်ကိုလာရောက်စစ်ဆေးရန်ပြက်ခွက်ပါက24ကငယ်ကကြီးငါနဲ့ညီလာအရေးယူဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းအဲ့တော့24ကငယ်ကကြီးငါအရာဆိုရင်ဒီပါတီကို3နှစ်အထိယာယီရဆိုင်တာအဲယာယီရဆိုင်တဲ့ကာလအတွင်းမှာဂါကြီးရဆိုရင်တတ်မှတ်ထားတဲ့လုပ်ငန်းအလွယ်ကြံတဲ့လုပ်ငန်းတွေဆောင်ရွက်ခြင်းမပြုပါဘူး။နောက်ငါရဆိုရင်တကယ်လို့တတ်မှတ်ကာလအတွင်းမှာဆောင်ရွက်ခြင်းမပြုရင်တော့ပါတီကိုဖျက်သိမ်းနိုင်တဲ့အထိအရေးယူနိုင်လာရှိပါတယ
်။ဒီပေါ် NLD ဘိုးကော်မတီအဖွဲ့ဝင်နဲ့လက်ရှိ NLD ဘိုးအလုပ်ကော်မတီ CWC အဖွဲ့ဝင်ဦးကျော်ထွေကတော့
မျိုးသားတူညီဖွဲ့ချုပ်အနေနဲ့ကတော့တရားဝင်ယက်တီတဲ့နိုင်ငံရေးပါတီဖြစ်တယ်။နောက်ပြည်သူတွေရဲ့ပူပေါင်းပါဝင်မှုနဲ့လူ ਵੇਂ ထုံမှုတွေနဲ့တိဆောက်ထားတဲ့ပါတီဝင်ဖြစ်တဲ့အတွက်ဥပဒေနဲ့အညီမိသူမဆိုစစ်ဆေးမယ်ဆိုရင်စစ်ဆေးခံမှုကပြဿနာမရှိဘူးပေါ့။ဒါပေမဲ့အခုလက်ရှိရွေးကောက်ပွဲကော်မရှင်ဆိုတဲ့အဖွဲ့အစည်းကပေါ့တရားဝင်အဖွဲ့အစည်းဖြစ်ရလားပေါ့နော်။အဲ့ဒါကိုလည်းပြန်ပြီးတော့စဉ်းစားဖို့လိုပါတယ်။နောက်2008ဖွဲ့စည်းပုံအရဆိုရင်ကာဝေးဥစည်းချုပ်ရဲ့ရေးပေါ်ကာလဆိုင်ရာဌာနချက်ထဲမှာလုတ်ပိုင်ခွင့်ဆိုတဲ့အထက်မှာဒီကော်မရှင်ဖွဲ့စည်းခွင့်တို့ဆိုတာတက်မှာမပါပါဘူးเนาะအဲ့တော့နံပါတ်တစ်ချက်ကဒီ UOB ကော်မရှင်ကဥရင်ကြီးဖွဲ့စည်းထားတဲ့အဖွဲ့အစည်းမဟုတ်ဘူးเนาะနောက်ဒုတိယချက်ကတော့ကျွန်တော်တို့ရဲ့ခေါင်းဆောင်တွေအကုန်လုံးမတရားဖန်ဆီးထိန်းသိမ်းထားပြီးတော့မှပါတီရဲ့ငွေသင်းတွေကိုစစ်ဆေးတာတို့ဘာလို့လုပ်မယ်ဆိုတာကဘလို့မှဟိုယုတ်တိတန်တဲ့ကိစ္စမဟုတ်ပါဘူးလို့အဲ့တော့သူဥရင်ကြီးစစ်ဆေးခြင်းလဲဆိုရင်ကျွန်တော်ထိန်းသိမ်းထားတဲ့မတရားဖန်ဆီးထိန်းသိမ်းထားတဲ့ခေါင်းဆောင်တွေကိုအမြန်ဆုံးချွင်းချက်မရှိပြန်လွှတ်ပေးဖို့လိုပါတယ်လို့
ဒါဖြင့် SNLD ပြောခွင့်ရတဲ့အထွေထွေအတွေ့အမှုဦးဆိုင်လေးကလည
်းရွေးကောက်ပွဲကော်မရှင်အနေနဲ့ဒီတော်စုအဆင့်တရားဝင်ထုတ်ဖို့ပြောကြားလာတာမျိုးကတော့ဒါပထမဆုံးကြေကြတာဒီတဲ့ရင်ကတော့ကျွန်တော်စီစားဖို့ရယ်နောက်ရုံးဝန်တန်းတွေကနေလှမ်းပြီးတော့မှကျွန်တော်ဘက်ကတာဝန်ရှိသူတွေနဲ့ပြောတယ်ချက်နိုင်ရင်တို့ခေါ်တဲ့စီလာပြီးအစီအစေးခံပါပေါ့ကျွန်တော်ဘက်ကလည်းပဲရုံးကိုလာပြီးစစ်တာတွေ့တာမျိုးကတော့လက်ခံနိုင်တယ်တို့ဆင့်ခေါ်တဲ့နေရာတော့ကျွန်တော်မသွားနိုင်ဘူးလို့တရားဝင်တုတ်ပြန်ခဲ့ပြီးသားဖြစ်တယ်တုတ်ပြန်တာမဟုတ်ဘူးနောက်တစ်ဆင့်ရေကောက်ပွဲကော်မရှင်အနေနဲ့စုံညီကြီးဝေးခေါ်ပြီးမှတက္ကသိုလ်ပါတီနဲ့တခြား NLD ပါတီပေါ့နော်ဒီအပေါ်မှာအရေးယူဖို့ဆုံးဖြတ်မယ်ဆိုတာလည်းရှိပါတယ်ဒါတော့အစီအစဲမခံတဲ့ပါတီတွေဆိုရင်ကိုးပါတီလောက်ကြံတာဘာဖြစ်လို့များနှစ်ပါတီတည်းကိုကွက်ပြီးတော့မှအရေးယူဖို့ဆိုင်ကျင်းရတာလည်းမေးကြဖြစ်ပါတယ်နောက်တစ်ချက်ကအခုလက်ရှိနိုင်ငံရေးခြေနေရပါတီတွေရဲ့ငွေချင်းဟာအခုတည်းပြည့်စုံစမ်းဖို့အစီအစဲဖို့လိုအပ်နေသလားအမှုနိုင်ငံရေးရတက်တက်ဆောင်ရွက်နေတာလားဆိုတာကိုကျွန်တော်ကကြံမိမိကုန်ထုတ်ပြရှိပါတယ်ဘယ်လိုပဲဖြစ်ဖြစ်သူ့အနေနဲ့ရွေးကောက်ပွဲကသူ့အတွက်ကောက်ယူတမြင်ဖြစ်နေတဲ့ကာလမှာနိုင်ငံရေးပါတီတွေနိုင်ငံရေးလောကတွေကိုရန်ရကားကဝင်ပါလာနိုင်အောင်လမ်းဖွင့်ရမယ်အစားအခုအကြက်တဲတွေလုတ်ပြီးတော့မှနိုင်ငံရေးရထွက်ခွာတော့ကျူးပန်းနေတာမျိုးအဖြစ်အကောင့်ဘက်ကိုရှုမြင်တာမဟုတ်ဘူး
ဒီပေါ်ဝိုင်းရင်သတင်းစာဆရာကြီးဦးမြင့်ကျော်က
ဒီလိုမျိုးနိုင်ငံရေးပါတီတွေထဲမှာထောက်ခံမှုအများဆုံးရှိတဲ့ပါတီပေါ့နော်။ NLD ကတော့ဒါပြည်내ဒီမှာထောက်ခံမှုရှိတယ်။တခါ SNLD ကတော့ NLD ပြီးရင်တော့ချမ်းပြည်내မှာအင်အားကြီးဆုံးပါတီဖြစ်တယ်။ဒီလိုပါတီတွေကိုဒီလိုမျိုးပယ်ဖြတ်နိုင်တဲ့လမ်းကြောင်းမျိုးတည်စကားဥတ္တန်နဲ့ချိန်ချောက်တယ်ဆိုတဲ့ဟာမျိုးကတော့နိုင်ငံရေးလမ်းကြောင်းတွေကိုပို့ပြီးတော့ပိတ်သွားစေမဲ့အနေထားမျိုးပေါ့လေ။ဒီလိုအနေထားမျိုးကဘယ်သူအတွက်မှမကောင်းဘူးလို့မြင်တယ်လေ။ဟိုဒီရွေးကောက်ပွဲကိုယုံကြည်လို့ပြောတာတော့မဟုတ်ဘူးသို့တော်ဒီလမ်းကြောင်းကလည်းအချက်တွေကနေထွက်နိုင်တဲ့အခုတော့ရွေးချယ်စရာဖြစ်တယ်ပေါ့နော်ဒီမျှော်လင့်ချက်ဒီကုံသွားရင်ဘာဖြစ်လဲဆိုတော့လက်နက်ကင်လမ်းစဉ်တည်တာဆိုတဲ့အားမျိုးကိုယူဆချက်ကိုပို့ပြီးအားကောင်းစေလိမ့်မယ
်တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတစ်နှစ်ကျော်ကြာအချက်အသေးတွေတစားတစားပို့ဆိုးလာနေတာမှာအခုလိုပါတီတွေအရေးယူခံရရင်တော့ပို့ဆိုးလာဖို့ပဲရှိတော်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ